အခုဆိုရင်ဖိလစ်ပိုင်နိုင်ငံရဲ့မြို့တော်ဟာတဖြည်းဖြည်းအားပျော်လာနေတဲ့ဟာကီပက်တိုင်ဖုန်းမုန်တိုင်းဝင်ရောက်တိုက်ခတ်တာကိုခံနေရပါပြီ။ဒီမုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့တဲ့အချိန်ကလေးကအနည်းဆုံးလူပေါင်း23ယောက်ဖိလစ်ပိုင်နိုင်ငံမှာသေဆုံးခဲ့ရပြီဖြစ်ပါတယ်။တိုင်ဖုန်းဟာပင်လယ်ပြင်ကနေနိုင်ငံရဲ့အရှေ့ပိုင်းဆမ်မာကျွန်းကိုစတင်ဝင်ရောက်တိုက်ခတ်ခဲ့တာပါ။မုန်တိုင်းဟာအားပျော်သွားပြီးတော့အပူပိုင်းမုန်တိုင်းအဖြစ်ကိုရောက်ရှိသွားပြီလို့ဆိုပါတယ်။ဒါပေမဲ့မနီလာမြို့တဝိုက်မှာရေကြီးရေလျှံမှုတွေဖြစ်ပေါ်နိုင်ပြီးအဆင့်မြင့်သတိပေးချက်ထုတ်ပြန်ထားရပါတယ်။ထောင်ထဲချီတဲ့လူတွေကိုကယ်ဆယ်ရေးစခန်းတွေကိုပို့ထားရပြီးရုံးနေ၊ကျောင်းနေ၊စီးပွားရေးလုပ်ငန်းတွေအားလုံးပိတ်ထားရပါတယ်။မုန်တိုင်းဓာတ်ရိုက်ထိနိုင်တဲ့နိုင်ငံရဲ့ရှေ့ပိုင်းမှာအဆောက်အအုံခေါင်းမိုးတွေလန်သွားပြီးတော့လျှက်စစ်တပ်အားတွေပြတ်တောက်နေပါတယ်။မုန်တိုင်းကြောင့်လူတွေကိုအိမ်ထဲမှာပဲနေကြဖို့ဖိလစ်ပိုင်ဆိုရကအမိန့်ထုတ်ထားပါတယ်။လေကြောင်းလိုင်းခီးစင်တွေကိုလည်းဖျက်ထားရပါတယ်။အနောက်မြောက်ဘက်ကိုဥတီတိုက်ခတ်နေတဲ့မုန်တိုင်းဟာတနအီကို6မိုင်ကျော်နှုန်းနဲ့သာတိုက်ခတ်နေကြတဲ့ကြောင့်ဖိလစ်ပိုင်နိုင်ငံကိုဖျက်သွားဖို့အတွက်3ရက်လောက်ကြာမယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားကြပါတယ်ခင်ဗျာ။